လာမယ့်2020နှစ်ကုန်ပိုင်းမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာဒေါက်တာစုကြည်ရှင်ပြိုင်မယ်လို့ကွန်ဆက်လင်းနေပြည့်မွေးနေမှာ NLD ပါတီကကြေညာပါတယ်ရွေးကောက်ပွဲကျင်းပချိန်မှာဒေါက်စုက85နှစ်ကျော်နေပါပြီ2020အမေရိကန်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်မယ်ဂျိုးဘိုင်ဒန်က89နှစ်ဘာနီဆန်ဒါစ်က96နှစ်သမ္မတထရန့်က94နှစ်ရှိကြမှာမို့ကွန်ဆက်ကျော်ရီရှင်ပြိုင်ကြတာမဆန်းပါဘူးလူကြိုက်များတဲ့ဒေါ်စုဟာမလေးရှားကမဟာပီယာမဟာမက်လူ93နှစ်အထိရွေးကောက်ပွဲဝင်ရင်လဲဝင်နိုင်ပါလေ။ဒါပေမဲ့အသက်ကြီးတဲ့အမေရိကန်သမ္မတတွေဟာအသက်ငယ်တဲ့ကျွမ်းကျင်သူပညာတတ်တွေဝန်းရံပြီးအလုပ်လုပ်ကြတာမို့စွမ်းဆောင်နိုင်ကြပါသေး။မြန်မာနိုင်ငံရေးမှာတော့ဒေါ်စုကိုဝန်းရံနဲ့ကျွမ်းကျင်သူအဖွဲ့နဲ့ဆက်ကမဲ့ပုဂ္ဂိုလ်မတွေ့ရသေးတာဟာစိုးရိမ်နေကြပါသေး။2015ရွေးကောက်ပွဲမှာ97ပါတီဝင်ရောက်ရှင်ပြိုင်ပေမဲ့အနိုင်ရပါတီက7ခုသာရှိပါသေး။ဒီထဲမှာ NLD ကကိုယ်စားလှယ်255ဦး၊ကျမ်းပါတီတွေက68ဦးရွေးကောက်တင်မြောက်နိုင်ပါသေး။အနိုင်ရကျမ်းပုတ်ပါတီကကိုယ်စားလှယ်30သာတင်မြောက်နိုင်ပါသေး။အမျိုးသားလွတ်တော်မှာလည်း NLD က135ဦးနဲ့အပြတ်အသတ်နိုင်ခဲ့ပါသေး။
ဒါပေမဲ့လာမယ့်ရွေးကောက်ပွဲမှာတော့ NLD နဲ့ရှင်ပြိုင်မဲ့အင်အားအသစ်တွေကိုတွေ့မြင်ရမယ်လို့မျှော်လင့်နေကြပါတယ်။ရွေးကောက်ပွဲကော်မရှင်စီရင်အရတီးစဲနိုင်ငံရေးပါတီ95ပါတီရှိပြီးမှတ်ပုံတင်ခွင့်ပြုထားတဲ့ပါတီက135ခုရှိပါတယ်။ပါတီတွေများလာလို့မဲဆန္ဒရှင်တွေအတွက်ရွေးစရာလဲတိုးပွားလာတဲ့အတွက် NLD ပါတီအပြတ်သက်နိုင်ဖို့အလားအလာနည်းနေတယ်လို့မြင်ကြပါတယ်။ NLD အစိုးရလက်ထက်မှာသတင်းမီဒီယာထုတ်ချက်မှုများပြီးဗိုလ်ချုပ်အောင်ဆန်းစီးကပ်မှုလုပ်တာဟာတိုင်းရင်းသားထောက်ခံမှုကိုကြာဆင်းစေခဲ့ပါတယ်။ဒီကြားထဲမှာမဘာသာတစ်ဖြစ်လဲဗုဒ္ဓဓမ္မပရဟိတအသင်းကလည်း NLD စန့်ကျင်ရေးလှုပ်ဆော်လာွယ်ရှိပါတယ်။ညဉ့်ဉန်းကြီးနဲ့ရခိုင်အရေးဖြည့်ရှင်းနိုင်ဖို့အများကြီးလိုနေပါသေးတယ်။အာဏာရပါတီ NLD မဲနိုင်ဖို့ခက်ခဲလာပြီလို့မြင်နေကြပါတယ
်။ကချင်ကရချင်းနဲ့မွန်ပြည်နယ်တွေမှာဗိုလ်ချုပ်အောင်ဆန်းရုတ်ထုတ်တိဆောက်တာကိုဒေသခံတွေကန့်ကွက်ဆန္ဒပြကြပါတယ်။မွန်ပြည်နယ်ချောင်းဆောင်ဟာ NLD အမြင့်ဆုံးအနိုင်ရတဲ့မဲဆန္ဒနယ်မြေဖြစ်ပါတယ်။ဒါပေမဲ့တရားတဲ့ကိုဗိုလ်ချုပ်အောင်ဆန်းတရားလို့အမည်ပေးတာကိုဒေသခံတွေကန့်ကွက်ကြပါတယ်။2019 AP မှာကြားပြရွေးကောက်ပွဲကျင်းပတော့ NLD ကိုမဲမပေးတဲ့အတွက်ကျန့်ဖို့ပါတီအနိုင်ရသွားပါတယ်။ဒေသခံပါတီကိုရော NLD ကိုရောချောင်းဆောင်ကသပိတ်မောက်လိုက်တဲ့သဘောပါပဲ။ဒါကြောင့်မွန်ဒေသဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီပူးပေါင်းပြီးမွန်ပါတီဖြစ်ကိုတည်ထောင်ပါတယ်။ချင်းပြည်နယ်က3ပါတီပူးပေါင်းလိုက်ပြီးကချင်းပြည်နယ်မှာ3ပါတီ၊ကရင်ပြည်နယ်မှာ3ပါတီ၊ကယားပြည်နယ်မှာ2ပါတီပူးပေါင်းနိုင်ကြတာတွေ့ရပါတယ်
။ခြေလေးလုံးမျိုးဆက်တွေတည်ထောင်ထားတဲ့ပြည်သူပါတီကိုတတိယအင်အားစုအဖြစ်သုံးသပ်တာမျိုးလည်းရှိပါတယ်။ဗိုလ်ချုပ်ကြီးဟောင်းသူရရွှေမန်းကလည်းပြည်ထောင်စုကောင်းကျိုးဆောင်ပါတီကိုတည်ထောင်ထားပါတယ်။ကျန့်ဖို့ပါတီနဲ့လုံးဝအကင်းရှင်ပြီးကိုလန်းကိုသွားနိုင်အောင်တီထောင်တာလို့ဆိုပါတယ်စစ်တပ်ရဲ့ရှေ့နေချုပ်ဗိုလ်ချုပ်စိုးမောင်စီရင်စစ်ချုပ်ဗိုလ်ချုပ်လွန်းမောင်နဲ့ရာရူးဘုံအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကျော်သူတို့ကနိုင်ငံရေးပါတီတီထောင်ပြီးအမျိုးသားနိုင်ငံရေးဒီမိုကရက်ပါတီလို့အမည်ပေးထားပါတယ်ထမင်းဆိုင်ဖွင့်ပြီးကိုတိုင်စပွဲထုတ်လုပ်တဲ့ဗိုလ်ချုပ်လွန်းမောင်ရဲ့ယူသားမှုကိုလူကြိုက်များကြပါတယ်အငင်းသားဗိုလ်ချုပ်မှုကြီးတန်းရွှေတီထောင်ခဲ့တဲ့ကျန့်ဖို့ပါတီကခွဲထွက်တဲ့စစ်ဘုဟောင်းတွေတိုးပွားလာတာဟာထင်ရှားတဲ့အချက်ဖြစ်ပါတယ
်။ရွက်ောက်ပွဲနီးလာတာနဲ့အနာရအစိုးရဟာအခြားကိစ္စတွေကိုအချိန်သိပ်မပေးနိုင်တော့တဲ့အစီအလာရှိပါသေး။ဒါကြောင့်ရခိုင်ပြည်ထနာနဲ့27ရာစုပင်လုံးကြီးလာကန်းဟာလက်ခဲတင်လင်းဆက်ဖြစ်နေမဲ့အလားအလာရှိတယ်လို့သုံးသပ်ကြပါသေး။လက်နက်ကိုင်ပဋိပက္ခပြပွားနေတဲ့မြန်မာပြည်မြောက်ပိုင်းမှာဘယ်လိုဖြစ်မယ်ဆိုတာကမှားမှုဝေးပါသေးတယ်။ဒီလိုလို့တော့မဲဆန္ဒနဲ့330ရှိတဲ့အနေနဲ့ရန်ပြည်နယ်ကပါစာနဖာပန်ဝိုင်းဝိုင်းမော်မိုင်းရှူကျေးသီးနဲ့မိုင်းလာအပါအဝင်မြို့နယ်18နယ်မှာ2015ကရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။ဒါတွေမကားသေးပါဘူး။ကချင်းပြည်နယ်မှာ17မြို့နယ်၊ကရင်ပြည်နယ်မှာ9မြို့နယ်၊ပဲခူးတိုင်းမှာ2မြို့နယ်၊မွန်ပြည်နယ်မှာ1မြို့နယ်2015ကရွေးကောက်ပွဲမလုပ်နိုင်ခဲ့တာတွေ့ရပါတယ်။မေဆန္ဒနဲ့330မှာရွေးကောက်ပွဲမလုပ်နိုင်တာက38နဲ့ဖြစ်နေပါသေး။2020ရွေးကောက်ပွဲအတွက်မေဆန္ဒရှင်စီရင်အကြမ်းကိုလာမယ့်စက်တင်ဘာလကုန်မှာအပြည့်ကောက်ယူဖို့စီစဉ်ထားတယ်လို့ရွေးကောက်ပွဲကော်မရှင်က ကြီးညာပါသည်ဒါပေမဲ့တိုက်ပွဲဖြစ်ရာဒေသစစ်ဘေးဒုက္ခတွေစခန်းရွှေပြောင်းလုံတာစတာတွေကိုစရင်ကောက်ယူနိုင်မလားဆိုတာကိုတော့မသိရသေးပါဘူးခင်ဗျာ